Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 15ရက်နေ့စနေနေ့မနေ့ဘက်အတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြောင့်နဲ့အတူပြောပြပေးပါပါမြမအရေးကိုစင်ကာပူတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ငံ Direct Show လေးကဆွေးနွေးဖို့ရှိပါတယ်ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာရုရှားရဲ့အရေးလေးချောင်းတိုက်ခိုက်မှုကြောင့်တေဆုံးသူက5ဦးတည်းမနည်းရှိပါပြီရုရှားယူကရိန်းနှစ်ဖက်စလုံးကိုတရုတ်ကနေလက်နက်မရောဘူးလို့အာမခံလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမိုးတို့
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်မှုစီစဉ်ထားပါရခင်ဗျာ
။လက်ရှိအခြေအနေနိုင်ငံအကောင်းငယ်ဖို့တဲ့အတွက်ကြောင့်ပြောစရာကြံလည်းမဟုတ်တဲ့အတွက်ကြောင့်မန်တက်တွေမှလည်းလူမရှိဘူး။စက္ကဆာစီစဉ်တဲ့လူတွေလောက်ပဲကြည်ရတဲ့လောက်ကတော့အလိုပဲတွေ့ရပါရဲ့
။စစ်ကောင်စီကကြံကိုစီစီကဖြစ်စေခြင်းပဲပြည်သူတွေကကြံပွဲကိုဆင်နွှဲတာမရှိသလောက်ပါပဲလို့မျက်မြင်သက်သေတွေကပြောဆိုပါရဲမကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်ပါသာရေးဖိနှိပ်မှုတွေနဲ့ဆီယာဇွေးမှုမြောက်လောက်အောင်ဖိနှိပ်မှုတွေရှိနေတဲ့အာနာသိန်းစစ်ကောင်စီကိုအမေရိကန်အစိုးရကထိရောက်တဲ့ရေးဥမှုတွေလုပ်ပေးဖို့အဝေးရောက်ချင်းတိုင်းရင်းသားတွေကတောင်းဆိုပါတယ်။ထိုင်းမြောက်မှာနေဆက်မှာတော့မူရီဆေဝါတယ်ဆောင်လာသူတွေနဲ့ထိုင်းလုံခြုံရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားလို့သုံးသိဆုံးပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဥစွာထုတ်လွှင့်ပေးပါမယ်။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာတူတာဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုတင်ဆက်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အခုကျွန်တော်ဇော်မိုးကျော်တို့တင်ပြပါမယ
်။ယူကရိန်းနိုင်ငံအရှေ့ပိုင်းစလိုဗန်းစ်မြို့မှာတောက်ကြံနေကရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး9ဦးသေဆုံးပြီး18ဦးဒဏ်ရာရပါတယ်။ယူကရိန်းရဲတပ်ဖွဲ့ပြောဆိုချက်အရ S-300 အမျိုးအစားရုရှားဒုံးကျည်တွေလူနေတိုက်ခိုက်အဆောက်အုံ10လုံးကိုထိမှန်ပြီးတော့9ထပ်အဆောက်အုံတစ်ခုအပေါဆုံး2ထပ်ပြိုကျတာပါ။ကယ်ဆယ်ရေးအဖွဲ့တွေကအသက်ရှင်ကျန်သူတွေကိုရှာဖွေနေသေးပဲလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောပါတယ်။
Зараз тривають рятувальні роботи в Слов'янську, Донецьку області.
Донецька дітка га, Словенськма, кезеї лунганрігу локсав не баре. Да, аджан пе тайкай му таку ба. S-300 донгіріга луне якватрі таман ята пітурі нейтайне саунігу тіман гера піпіро. Апіасібон ама луре шіне ба зеве лу югрин тамра га піо баре. ဒါပြန်သူတို့ကဲတင်နိုင်မှုအစွမ်းကုန်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။လူခုနှစ်ယောက်အပျက်စီးတွေအောက်မှာပိတ်မိနေသေးပဲလို့ကယ်ဆယ်ရေးဝန်ထမ်းတွေကယူဆထားပြီးတော့ဆက်လက်ရှာဖွေနေတာဖြစ်ပါတယ်။ကလေးတယောက်ကိုကယ်ထုတ်နိုင်ပေမဲ့အဲ့ဒီကလေးကဆေးဝင်အသွားမှာတည်ဆုံသွားပါတယ်။အစ္စတန်ပွဲတော်မတိုင်ခင်သတင်းပတ်ခရဲကရုရှားတပ်တွေကနေစဉ်အနေနဲ့အမျှလူတက်နေတယ်လို့ယူကရိန်းသမ္မတကညစဉ်ထုတ်ပြန်တဲ့ဗီဒီယိုမင်ကွန်းမှာထည့်သွင်းပြောပါတယ်။တပြိုင်နက်မှာပဲယူကရိန်းရှေ့ကျမ်းမှာရုရှားတပ်တွေအသက်တပြန်ထိုးစစ်ပြန်ဆက်ခဲ့တဲ့အတွက်အရေးပါတဲ့ဘတ်မုတ်ရဲ့နေရာတချို့ကနေယူကရိန်းတပ်တွေဆုတ်ခွာပေးခဲ့ရပါတယ်။တစ်နှစ်ကျော်လာပြီဖြစ်တဲ့ဒီကျူးကျော်စစ်အရှိန်ကိုမြင့်တင်ရတဲ့အတွက်ရုရှားဘက်ကဘတ်မုတ်ကိုအဓိကပြစ်မှတ်ထားတိုက်ခိုက်နေတာပါ။တခြားနယ်မြေတွေကရုရှားတပ်တွေကိုပြန်လည်စုစည်းပြီးတော့အဲ့ဒီဘက်ကိုဆစ်လွတ်ထားတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောပါတယ်။
အမေရိကန်အစိုးရထိတ်တန့်လျှို့ဝှက်စာရဲစာတမ်းပေါက်ကြားမှုတန်တရားနဲ့ဖမ်းဆီးခံထားရတဲ့အမျိုးသားလေတပ်ပြည်ဆောင်တပ်ကဂျက်တရှာကို Federal အဆင့်တလျှို့လုံးမှုဆွဲချက်နဲ့တောက်ကြနေမှာပထမဆုံးရုံးထုတ်ပါတယ်။ဒီရုံးထုတ်ရမှာတရှာကအပြစ်ရှိမရှိမထွက်ဆိုခဲ့ဘူးလို့ Boston မြို့ကအမေရိကန်ရှေ့နေရုံးကပြောဆိုခဲ့ပါတယ်။လာမယ့်ဗုဒ္ဓဟူးနေ့ရုံးချိန်မတိုင်ခင်အထိသူ့ကိုဆက်လက်ထိန်းသိမ်းထားမယ်လို့ဆိုပါတယ်။တရှာရဲ့ရှေ့နေဖြစ်သူ Brandon Kelly ကတော့မှတ်ချက်တစုံတရာပေးခြင်းမရှိပါဘူး။ Massachusetts အမျိုးသားလေကြောင်းပြည်ဆောင်တပ်ရဲ့ထောက်လှမ်းရေးဌာနမှလုပ်ကင်ခဲ့တဲ့အသက်21နှစ်အရွယ်တက်ရှဲရကို Federal စုံစမ်းထောက်လှမ်းရေး Bureau FBI ကကြာတာပတင်းနေ့မှာ Massachusetts ပြည်နယ် North Dayton မြို့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။တက်ရှဲဟာရာဇဝတ်ပြစ်မှုနှစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။စွဲချက်တစ်ခုကထိတ်တန့်လျှို့ဝှက်စာရဲစာရန်တွေကိုဖွင့်ချမှုဖြန့်ချိမှုတွေတချို့လုံးမှုနဲ့ဆွဆဲခံရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ဒီလိုနိုင်ငံတော်ကာကွယ်ရေးဆိုင်ရာထိတ်တန့်လျှို့ဝှက်စာရဲစာတမ်းတွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားတာရယူတာစာရာတွေကိုလုတ်ခဲ့တဲ့ဆွဆဲချက်ဖြစ်ပါတယ်။ဒီပြစ်မှုတွေတင်ရှားခဲ့ရင်တော့ထောင်ဒဏ်15နှစ်အထိကျခံရနိုင်ပါတယ်။ စာရွက်စာတမ်းတွေထဲမှာရုရှားယူကရိန်းပဋိပက္ခအခြေအနေတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်ပါတယ်ဒါဟာလုံခြုံရေးအရအမျိုးအစားခွဲခြားရမှာအမြင့်ဆုံးထိပ်တန်းလျှက်ဝှက်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်အီရန်နိုင်ငံတက်ဟီရန်မြို့တော်မှာနှစ်စဉ်ကျင်းပလေရှိတဲ့အဲကော့ချ်နေလို့အာရဗ်လို့ခေါ်တဲ့ဂျေရုဆလင်နေ့အထိမ်းအမှတ်ဖြစ်နေပါလက်စတိုင်းကိုထောက်ခံကြောင်းပြတာတွေနဲ့အီရန်နိုင်ငံသားတောင်းနဲ့ချီပြီးတောက်ကြနေကချီတက်ဆန္ဒပြကြပါတယ်။ချီတက်သူတချို့ကအမေရိကန်ကြဆုံးပါစေ၊အစ္စရေးကြဆုံးပါစေလို့ကြွေးကြော်ခဲ့ကြတော့ကဒီချီတက်ပွဲကိုသမ္မတအီဗရာဟင်ရိုစီအပါအဝင်အီရန်ထိပ်တန်းခေါင်းဆောင်တွေတက်ရောက်ခဲ့ကြတာဖြစ်ပြီးအစ္စရေးသိမ်းပိုက်ထားတဲ့ဂျေရုဆလင်လွတ်မြောက်ရေးမဝေးတော့ဘူးလို့သမ္မတကဒီပွဲမှာပြောခဲ့ကြောင်းအီရန်အစိုးရသတင်းဌာန IRNA ကဖော်ပြပါတယ်။အစ္စရေးနဲ့တိုက်နေတဲ့ပါလက်စတိုင်းစစ်သွေးကြအုပ်စုတွေနဲ့သူရက်တည်ကြောင်းလဲသူကပြောပါတယ်။အစ္စရေးရဲ့အာရဗ်ပင်လယ်ကွေ့နိုင်ငံတချို့အကြဆက်ဆံရေးပုံမှန်ဖြည့်ရေးကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတော့ဒါဒေသရင်းနဲ့အစ္စရေးအတွက်လုံခြုံရေးအာမမခံဘူးလို့ပြောပါတယ်။အီရန်ပါလီမန်ဥက္ကဋ္ဌကလည်းအစ္စရေးကဒေသရင်းပြဿနာတွေအရင်ခံဖြစ်တယ်လို့ပြောပါတယ်။1989မှာအီရန်အစ္စလာမစ်တော်လှန်ရေးပြီးကြတဲ့ကအယ်ကော့ချ်နေလို့ခေါ်တဲ့ဒီအထိမ်းအမှတ်ချီတဲ့ပွဲကိုမွတ်စလင်တွေရဲ့ဝါရင်ဥပုပ်လာနောက်ဆုံးတောက်ကြနေမှာကျင်းပလေးရှိတာပါ။အယ်ကော့ချ်ကအစ္စရေးပါလက်စတိုင်းပဋိပက္ခရဲ့ဗဟိုချက်ဖြစ်တဲ့ဂျေရုဆလင်မြို့တော်ရဲ့အာရဗ်မြေပါ1969အရှေ့လယ်ပိုင်းစစ်ပွဲမှာအစ္စရေးကအရှေ့ဂျေရုဆလင်ကိုသိမ်းပိုက်ပြီးတော့မြို့တော်ဖြစ်သတ်မှတ်တာပါ။ပါလက်စတိုင်းတွေကလည်းဂျေရုဆလင်အရှေ့ဘက်ခြမ်းကိုအနာဂတ်မြို့တော်ဖြစ်ရေးအတွက်ကြီးမားထားတာလည်းဖြစ်ပါတယ်
။အမေရိကတိုက်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်ဖို့ကြိုးပမ်းသူတသိန်းလောက်ဟာပနမားနဲ့ကိုလံဘီယာအကြမ်းမှရှိတဲ့ကားလမ်းဖောက်လုပ်ထားခြင်းမရှိတဲ့ Drain Gap ကမ်းမြောင်ဒေသကိုဒီနေ့အတွင်းဖြတ်သန်းသွားခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီနဲ့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM တို့ကပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်အစီရင်ခံခဲ့ပါတယ်။ရွှေပြောင်းဝင်ရောက်သူအရေအတွက်ဟာစိုးရင်အားလုံးတဲ့အထိမြင့်တက်နေပြီးအလွန်အန္တရာယ်များတဲ့ဒီခီးကိုပြီးခဲ့တဲ့နှစ်ကထက်6ဆတိုးပြီးဖြတ်သန်းဝင်ရောက်လာတာဖြစ်တယ်လို့ကုလသမဂ္ဂရဲ့အဖွဲ့နှစ်ခုကပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ Drain Gap ဒေသဟာတောင်အမေရိကတိုင်းနဲ့မြောက်အမေရိကတိုက်ကိုဆက်သွယ်ပေးထားတဲ့ပနမားနဲ့ကိုလံဘီယာကြားမှာရှိပြီးကာရေဘီယံပင်လယ်နဲ့ Pacific သမုဒ္ဒရာအကြားကကုန်းမြေဖြစ်ပါတယ်။အမေရိကတိုက်ကိုဖျက်ဖောက်ထားတဲ့ Pan American အဝေးပြေးကားလမ်းမှာဒီနှစ်နိုင်ငံအကြား Drain ဒေသမှာမိုင်60လောက်ပြတ်တောက်နေပါတယ်။ရွှေပြောင်းနေထိုင်သူတွေဟာရာဇဝတ်ခိုင်းသားတွေရဲ့ရန်အပြင်လမ်းဖောက်လုထားခြင်းမရှိတဲ့တောလမ်းခီးကိုဖျက်ဆီးရသလိုရေစီးတန်တဲ့ချောင်းတွေကိုလည်းဖြတ်တန်းရပါတယ်။ဒါအပြင်အစိပ်ပြင်းတဲ့မွေတွေကင်းနေတဲ့အန္တရာယ်ကိုလည်းကြုံရပါတယ်။ပြီးခဲ့တဲ့နေ့ကဒီ Drain Gap ဒေသကိုဖြတ်သွန်းသွားခဲ့တဲ့ရွှေပြောင်းနေထိုင်သူတွေဟာအများစုက Venezuela, Haiti, Ecuador နိုင်ငံတွေကဖြစ်ပြီးအာရှတိုက်ကတရုတ်နဲ့အိန္ဒိယနိုင်ငံသားတွေလည်းပါဝင်ပါတယ်။ဒါအပြင်အာဖရိကတိုက်သားတွေလည်းပါဝင်ပြီးအထူးသဖြင့်တော့ Cameroon နဲ့ Somalia နိုင်ငံသားတွေဖြစ်ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 12133အိုင်းဒိုမီတာ40 kHz 8133အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဧပြီလ23ရက်ကနေ18ရက်နေ့အထိအာရှဒေသခီးသွားနေတဲ့အမေရိကန်နိုင်ငံခြားရေးဌာနအတိုင်းအမြန် Direct Show လေးဟာစင်ကာပူမှာမြန်မာအပါအဝင်ဒေသရင်းစင်ခုံမှုအရေးကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကချက်သပရီနေမှာသတင်းထုတ်ပြန်ပါတယ်။အတိုင်းအမြန် Show လေးဟာ American Singapore မဟာဗျူဟာကျမိဖက်ဖြစ်တည်မှုဆိုင်ရာကို Singapore အကြီးအကဲအရာရှိကြီးတွေနဲ့ဆွေးနွေးဖို့ရှိတယ်လို့မြန်မာနဲ့ဒေသရင်းအပြင်ကမ္ဘာလုံးဆိုင်ရာစင်ခုံမှုတွေအတွက်ပူပေါင်းဆောင်ရွက်မှုတွေကိုပါဆွေးနွေးမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်စင်ကာပူဘန်တွေရဲ့အရေးပါတဲ့ပုံကိုယ်တွေနဲ့တွေ့ဆုံဖို့ပါစီစဉ်ထားတာဖြစ်ပြီးဒီတွေ့ဆုံပွဲမှာအတိုင်းအမြန်ရှိုးလင်းတဲ့အတူအမေရိကန်နိုင်ငံခြားရေးဌာနရဲ့ဒဏ်ခတ်အရေးယူမှုဆိုင်ရာပူပေါင်းဆောင်ရွက်ရေးယူကတန်မတ်ဂျင်အိုဘရိုင်းလည်းတက်အောင်မှာဖြစ်ပြီးတော့မြန်မာပေါ်မှာအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုဆိုင်ရာတွေကိုပြန်ပြီးသုံးသပ်ဖို့ရှိကြောင်းလည်းဖော်ပြထားပါတယ်။စင်ကာပူမှာတောက်ချာနေက Bloomberg သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာတော့အတိုင်းအမြန် Direct Show လေးကတရုတ်နဲ့အမေရိကန်တို့ဟာဥရုယာတီပြောင်းလဲမှုဆိုင်ရာမှာရောမြန်မာအရေးမှာပါလက်တွဲလှုပ်ဆောင်နိုင်ခြင်းရှိကြောင်းနဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုရှိဖို့အတွက်နှစ်နိုင်ငံစလုံးကလိုလားတာကြောင့်ဒီကိစ္စကိုတရုတ်နဲ့ပုံမှန်လင်းလင်းဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းပြောခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအတိုင်းအမြန်ဥဆောင်တဲ့အဖွဲ့ဟာစင်ကာပူအပြင်တောင်ကိုရီးယားကိုလည်းတွားရောက်ဖို့ရှိပါတယ်။
မြန်မာနိုင်ငံကပဋိပက္ခတွေရတမှုအတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ချက်ချင်းရေးယူဖို့လိုအပ်နေပြီးစစ်တပ်ဟာသူ့ရဲ့လုပ်ရတဲ့အတွက်တာဝန်ခံဖို့လိုတယ်လို့တီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ MAGM ခေါ်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆာယက်ဟာမက်အယ်ဘာကတောက်ကြနေတော့ကပြောဆိုလိုက်ပါတယ်မလေးရှားအစိုးရသတင်းအေဂျင်စီပနားမားရဲ့ရေးသားချက်အရစကိုင်းတိုင်းကမ်ပလူမြို့နယ်ကပစည်းချေးရွာမှာအင်ကာနေကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူရာကျော်သေဆုံးရတဲ့ဖြစ်စဉ်ကိုမလေးရှားအကြံပေးဖွဲ့ MAGM ဥက္ကဋ္ဌကပြစ်တင်ခဲ့ပြီးအရသာပြစ်မှတ်တွေကိုမခွဲခြားဘဲအင်အားသုံးတိုက်ခိုက်နေတာဟာနိုင်ငံတကာဥပဒေလူ့အခွင့်အရေးနဲ့ Geneva Convention ကိုချိုးဖောက်ရကြတယ်လို့ထောက်ပြပါတယ်ဒါဟာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုးလာတဲ့စစ်တပ်ရဲ့အကြမ်းဖက်ကျူးလွန်မှုဖြစ်စဉ်တွေကဥပမာတစ်ခုပဲရှိသေးတယ်လို့လည်းဆိုပါတယ်မလေးရှားအကြံပေး MAGM အဖွဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုပြင်းပြထန်ထန်ရှုတ်ချပြီးမြန်မာပြည်သူလူထုအပေါ်အကြမ်းဖက်ဆစ်ဆင်ရေးဆင်နွှဲနေတာကိုရပ်တန့်ဖို့အာဏာသိမ်းစစ်ကောင်စီကိုလည်းတောင်းဆိုပါတယ်။ငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူလူထုနဲ့အတူသွေးစည်းညီညွတ်တသားတဲ့ရပ်တည်ကြောင်းကိုလည်းအဲ့ဒီမလေးရှားအကြံပေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ယူကရိန်းမှာဖြစ်ပေါ်နေတဲ့စစ်ပွဲအတွက်ရုရှားကိုရောယူကရိန်းကိုပါလက်နက်တွေရောင်းချမှာမဟုတ်ဘူးလို့ပြည်နိုင်ငံခြားရေးဝန်ကြီးချန်ကန်းကတောက်ကြနေမှာပြောဆိုလိုက်ပြီးတော့ရုရှားကိုစီးရီးယားအကူအညီတွေပေးအပ်နိုင်တယ်ဆိုတဲ့အနောက်နိုင်ငံတွေရဲ့စိုးရင်ချက်ကိုတုံ့ပြန်လိုက်ပါတယ်။အနောက်နိုင်ငံတွေကရုရှားပေါ်မှာအင်းနီချင်းယူကရိန်းကိုကျူးကျော်မှုတွေဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးအထူးကြံနိုင်ငံဖြစ်စေဖို့အတွက်ကြိုးပမ်းနေချိန်မှာတူဟာဒီပဋိပက္ခမှာဂျားနေဖြစ်နေဆက်ပြီးရက်ဒီကြောင်ကိုပြတာတာဖြစ်ပါတယ်။တစ်ဖက်မှာလည်းရုရှားကိုနိုင်ငံရေးစီးပွားရေးနဲ့ရင်းနှီးတဲ့ဆက်ဆံရေးအရာကြောတော့နှုတ်ခံလည်းပြုပေးထားပါတယ်။ချင်းကဟာရုရှားကိုလက်နက်ရောင်းချမှုနဲ့ပတ်သက်ပြီးပြက်ပြက်တားတားထုတ်ဖော်ပြောဆိုလာတဲ့တူအဆင့်မြင့်ဆုံးအရာရှိဖြစ်ပါတယ်။တူနိုင်ငံနေနဲ့အရက်ဖက်နဲ့စစ်ဖက်သုံးပစ္စည်းတွေပါဝင်ကုန်ပစ္စည်းတင်ပို့မှုကိုလည်းထိန်းချုပ်သွားမယ်လို့ပြောပါတယ်။စစ်ဖက်ဆိုင်ရာပစ္စည်းတွေတင်ပို့မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအဖက်ဖက်ကနေအသေးချာစဉ်းစားပြီးတာဝန်ခံတာဝန်ယူမှုရှိရှိလှုပ်ဆောင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကတရုတ်ကိုအလဲပတ်ရောက်နေတဲ့ဂျမန်သမ္မတအန်လန်နာဘယ်ရဘော့နဲ့အတူချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါယူကရိန်းရုရှားပြည်ပကမှာငြိမ်းချမ်းတဲ့အဖြေရှာဖွေဖို့အတွက်တရုတ်နိုင်ငံရဲ့လူလားချက်ကိုလည်းဝန်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာပဲချင်ကန်းကဒေတာရင်းတင်းမာမှုတွေကိုတိုးမြင့်လာတဲ့အပေါ်မှာထိုင်ဝမ်အစိုးရကိုလည်းပြစ်တင်ရှုံချခဲ့တာပါထိုင်ဝမ်ကျွန်းကိုသူပိုင်းဖြစ်အမြဲတက်မှတ်ပြီးထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ကိုလက်တုံ့ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းသားမှာအကြီးစားစီးလက်ကျင့်မှုတွေကိုတိတ်မကြားသေးခင်ကပဲပြုလုပ်ခဲ့တာဖြစ်ပါတယ်ဂျမန်သမ္မတကတော့နိုင်ငံတကာကုန်သွယ်ရေးကြောင်းဖြတ်တန်းရာထိုင်ဝမ်ရေလက်ကြားကပဋိပက္ခကဘာကြီးတစ်ခုလုံးကိုဘေးဥပတ်ဖြစ်စေနိုင်တယ်လို့သတိပေးလိုက်ပါတယ်
တောက်ကြနေညနေပိုင်းကအင်ဒိုနီးရှားနိုင်ငံအနီးပင်လယ်ရေအောက်ကိုဗဟိုပြိုပြီးပြင်းအား9မဂနီကျူရှိတဲ့ငလျင်တစ်ခုလောက်ကပ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကထုတ်ပြန်ပြောဆိုပါတယ်ဒါပေမဲ့လည်းထိခိုက်ပျက်စီးမှုသတင်းတွေတော့ထွက်ပေါ်လာခြင်းမရှိသေးပါဘူးဒေသစံကြော်လေးညနေ 4:55 မိနစ်လောက်မှာအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကတူဘန်မြို့ကနေမြောက်ဘက်မိုင်60လောက်အကွာပင်လယ်ရေအောက်369မိုင်လောက်ကိုဗဟိုပြိုပြီးလောက်ကပ်ခဲ့တာလို့အမေရိကန်ဘူမိဗေဒဌာန USGS ကပြောဆိုပါတယ်။အင်ဒိုနီးရှားမိုးလေဝသနဲ့ဘူမိဗေဒဌာနကတော့ဆူနာမီဖြစ်ပေါ်နိုင်တဲ့အန္တရာယ်မရှိပေမဲ့နောက်ဆက်တွဲငလျင်လှုပ်နိုင်တာတွေအတွက်သတိထားကြဖို့ကိုတော့လုံးဝထားပါတယ်။ဒီဌာနရဲ့အစောပိုင်းတိုင်းထွာမှုတွေအရပြင်းအား 6.6 မဂနီကျူးရှိခဲ့ပြီးဒါဟာဖြစ်လက်ဖြစ်တာရှိတဲ့အနေအထားဖြစ်ပါတယ်။လူမှုကွန်ရက်စာမျက်နှာတွေကဖော်ပြချက်အရကတော့ဂျာဘာရူဂေကာနဲ့ဘာလီဒေသတွေမှာအနှဲငယ်ဆွေးရိမ်မှုတွေရှိခဲ့ပေမဲ့အခြားတိကိုက်ပျက်စီးမှုဒဏ်ရာရရှိမှုသတင်းတွေတော့ထွက်ပေါ်ခဲ့ခြင်းမရှိပါဘူးအစာအုပ်တွေလောက်ခဲ့ပြီးလူတွေအစာအုပ်တွေကထွက်ပြေးတာလမ်းပေါ်မှာဆူယုံနေတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေတော့လူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါ view ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းဖိပို့ချက်တွေကိုဦးစွာအရင်ဆုံးတင်ပြပေးပါမယ်ပထမဆုံးတင်ပြပေးမယ့်အကြောင်းအရာကတော့အာဏာသိမ်းကာလမြမတကြံအခြေအနေဖြစ်ပါတယ်မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်တတိယအကြိမ်ကျင်းရတဲ့တကြံကာလဟာစီကားအောင်စစ်ကောင်စီကကြိုးပမ်းနေပေမဲ့လက်တွေ့မှာအောင်မြင်မှုမရှိဘဲအရင်လိုစီစီကားကားနဲ့မပျော်ပါနိုင်ကြဘူးလို့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာနေထိုင်သူတွေကပြောဆိုပါတယ်2023တကြံကာလအခြေအနေတွေကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
ဟုတ်ကဲ့ရန်ကုန်မှာစီကားခဲ့တဲ့ရန်ကင်းတာမွေမယန်ကုန်ကမာရွတ်လှိုင်းစတဲ့လက်မကြီးတွေပေါ်မှာရေကစားဓာတ်တွေတိတ်မရှိတော့ပဲစစ်ကောင်စီစီစဉ်ပေးတဲ့ပြည်သူရှင်ပြန်မှာသာကွက်ကြားလူများခဲ့တယ်လို့ရန်ကုန်သားတွေကပြောပါတယ်ရန်ကုန်သားလူငယ်တူကလည်းပြောစရာတကြံမဟုတ်တော့ဘူးလို့အခုလိုရှင်းပြပါတယ
်လက်ရှိအခြေအနေနိုင်ငံအကောင်းဉာဏ်မဟုတ်တဲ့အတွက်ကြောင့်ပြောစရာတကြံလည်းမဟုတ်တဲ့အတွက်ကြောင့်ဟိုလူတွေကလည်းမပြောနေပါအောင်ပြည်သူအများစုကလည်းမန်တက်တွေမှလည်းလူမရှိဘူးအမ်စကားဆာအစီအစဉ်နဲ့လူတွေတော့ပဲတရင်တွေမှတော့ကြည်ရတော့ကတော့အလိုပဲတွေ့ရပါတယ်အကြမ်းတွေပါလည်းမနည်းကလည်းမရှိတော့ပါပဲ
အင်းကနေလမ်းမပေါ်တွေ့ရတဲ့အခြေအနေတွေကိုမေးရမှာသူကအခုလိုဆက်ရှင်းပြပါတယ်
။ကားထားလာတော့မရှိကတော့ကိုရှင်းပါတယ်ဟိုဘတ်စကားရေဆိုလို့ရှင်းတစည်းစားတစည်းစားကိုရှိတယ်။အင်းကားရေဆိုလို့ရှင်းတယ်မရှိတော့ပါပဲ။စကားကအာနာတိန်ပြီးနောက်ပိုင်းပေါ့နော်ဒီကြံမှာသူတို့ကစီစဉ်ပေမဲ့ပြည်သူတွေကပါဝင်ဆင်နွှဲခြင်းမရှိတာတော့2021ဒီကြံလောက်ကလေးကတွေ့ရပါပေါ့နော်။ဒါပေမဲ့ဒီနှစ်မှာဆိုလို့ရှင်းတယ်ပြည်သူတွေကအခုချိန်ထိစကားဆောင်တော်လန်စေပေါ့နော်ကျွန်တော်တို့ပါဝင်ပေါ့နော်
အခုလိုရန်ကုန်မှာအပြင်မန္တလေးဘက်မှာလည်းကွက်ကြားကျင်းပကုန်ကိုအမည်မဖော်လိုတဲ့မြို့နယ်တူကအခုလိုရှင်းပြပါလဲ
။တကြံမနက်ရှိတဲ့နေရာဆိုလမ်းတွေပိတ်ထားပြီးတော့အဲ့ဒီမှာလုံခြုံရေးပိုင်ညာနဲ့ဝင်ပေါ့လေစစ်ဆေးပြီးတော့ကားတွေတော့ဝင်မခံဘူးပေါ့။ဒီမင်္ဂလာမန္တလေးဆိုတာကြတော့လမ်းလျှောက်တန်းကြတော့ဒီမင်္ဂလာမန္တလေးဆိုတဲ့အာသာဝင်းရှိတဲ့ပတ်ဝန်းကျင်ပေါ့နော်။အဲ့မှာလမ်းလျှောက်တော်ကြံရှိတယ်။ကားတွေဘေးမှာတာထားပြီးတော့လမ်းလျှောက်ကြတာမှာသူတို့နေပါပါလမ်းလျှောက်တာပေါ့။သူတို့ကျတဲ့ပဲတပြောလုံးမပြောကြဘူးပေါ့။ဟိုမလဲကြဘူးပေါ့အနေချင်းတော့ပဲလဲကြတော့လာတဲ့လူကလူကုန်တန်အတိုင်းဝိုင်းလို့ပြောရမှာပေါ့လမ်းလျှောက်လာတဲ့လူလည်းပါတယ်ကားတွေနဲ့အများဆုံးလာကြတယ်ဂျုံဂျူလေးကလည်းသူတို့ရွှေဝါယူထားတာပေါ့လာတဲ့လူတွေကိုစစ်တယ်စေးတယ်ပေါ့မန်းနဲ့ရှိတဲ့လမ်းတွေပဲရှုပ်တယ်ကျန်တဲ့လမ်းတွေတော့ရှင်းပါတယ်အပေါ်လာနေတာပေါ့
ဒါအပြင်တိုက်ပွဲတွေအများစုဖြစ်နေတဲ့စကိုင်းတိုင်းကမိုးရွာမြို့မှာကွက်ချာကျင်းပခဲ့တာကိုအမျိုးဖော်လို့တဲ့မြို့နေသူကအခုလိုရှင်းပြပါတယ်
စီဝင်တရားဝန်တန်းနေနေမယ်စီကားနေတာသူတို့မန်တက်ထဲဝင်ဖို့ရာကလည်းလဲဆွဲပါတဲ့လူတွေပဲဝင်ရတယ်ကျန်တဲ့လူတွေဝင်ခွင့်မပေးပါဘူးဟိုလမ်းနေလဲအကုန်လုံးပိတ်ထားတယ်ကျန်တာကတော့ဘယ်သူမှမသွားကြပါဘူးတစ်မျိုးလုံးနဲ့6တွေ့နေဘယ်နေရာသွားသွားရေပက်မဲ့သူမရှိပါဘူးကလေးတွေတောင်းရေမပက်ကြပါဘူးယာတိဥရုကလည်းတအားပူတော့ဘယ်မိဘကမှလည်းမလွတ်ကြတော့လေလမ်းပေါ်မှာလည်းဘယ်သူမှမရှိဘူး
တချိန်ထဲမှာရန်ကုန်လိုမြို့ကြီးကတက်နိုင်သူတွေအနေနဲ့ Chatrian Novotel Melia စတဲ့ဟိုတယ်ကြီးတွေမှာတဲခိုပြီးစုဆောင်ကြအနားယူကြသလိုအပန်းဖြေခီးထွက်လာတဲ့အမည်မဖော်လိုသူလူငယ်တူကတော
့ပြည်ဦးနေကတော့အဲပွဲကောက်ရေတခွန်းတို့ကန်တော်ကြီးတို့နောက်ပြချင်းမြောင်တို့ပေါ့နော်အဲလိုနေရာမျိုးတွေမှာတော့လူတော်တော်များတွေ့ရတယ်ပြည်ဦးနေမှာတော့မန်တက်တော့မရှိဘူးရှင့်
အရင်ရန်ကုန်မှာအမြဲပျော်ပါခဲ့တဲ့လူငယ်ကလည်းအရင်လိုမဟုတ်တော့ပုံကိုအခုလိုရှင်းပြပါတယ်
ဟုတ်ခတိုင်းဆိုရင်ပေါ့နော်မန်တက်တီဆောက်ကြရတယ်။ဒီကစားကြရင်ခုနောက်ပိုင်းဆိုရင်ပြည်သူဆွေရလက်ထပ်မှာဆိုရင်လက်လျှောက်တဲ့ချက်ဒီစီစဉ်ပြီးရဲ့အဲ့လိုနေရာမှာစီကားခဲ့တဲ့နေရာမှန်သမျှလည်းကျွန်တော်တို့တွေ့ရတဲ့လောက်ကလည်းလူမရှိတဲ့လောက်ပဲပေါ့နော်ဟိုတုံမှန်ဆိုရင်တော့စီပွားရေးမန်တက်တီပိုင်းလက်ဆောက်ကြရတယ်။ဒီနှစ်မှာဆိုလို့ရှိရင်လည်းစီပွားရေးမန်တက်တီပိုင်းတော့မတွေ့ရတဲ့လောက်ကိုပဲအဲ့လိုပဲတွေ့ရပါတယ
်။နောက်ရန်ကုန်ကအမည်မဖော်တဲ့လူငယ်တူကလည်းအရင်လိုပြင်ရဖို့တသသတောင်းတမိတဲ့မြမတကြံပေါ်နိုင်ငံရေးရရိုက်ခတ်လာတာကိုအခုလိုထောက်ပြပါတယ
်နိုင်ငံရေးရဲ့ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ကိုနှစ်တက်တဲ့လူပညာရှင်တွေရဲ့အနေအထားတွေပတင်းနေကြောင်းကိုမှဟိုမပြောမရှင်းဖြစ်နေတဲ့ဆိုရှယ်မီဒီယာပေါ်ကနေပြီးခံမှန်းရတာပေါ့နော်ဆိုတော့အဲ့ဒါလေးတွေကျွန်တော်တွေ့ရပါတယ်နောက်တစ်ခုကတကယ်ဆိုတဲ့အကြောင်းမလို့ကကျွန်တော်တို့ပုံမှန်အားဖြင့်လူငယ်တွေအပါအဝင်လက်ရှိလူကြီးတွေအားလုံးကကျန်ရေးအငွေ့တက်တွေကိုအနည်းနဲ့အများတော့ငွေစီမှာခံစားခဲ့ပူကြတယ်အဲဒီနောက်ပိုင်းမှာမခံစားရတော့လွမ်းဆက်တဲ့စိတ်ပေါ့ဒီချိန်ထဲမှာပဲအဲ့စိတ်ကိုဘယ်ရပူဖြစ်စည်းစီရလဲဆိုတော့ဒီဆိုရှယ်မီဒီယာမှာလည်းအခုဖြစ်စားလာတာတခြားနေမြေတွေမှာတခြားနိုင်ငံတွေမှာပျော်ရွှင်နေရတဲ့ပုံကြီးတွေနေတဲ့ခါကျတော့အော်တကယ်တော့မတို့ဒီလိုပြောနေရမှာဆိုတဲ့စိတ်နဲ့ပို့ပြီးတော့စိတ်မကြည်မသာဖြစ်တယ်ပေါ့နော
်ဒါအပြင်အခုလိုတချံဖြစ်လာတာကတော့တမိုင်းရကိုထူကြပါတယ်လို့မြုပ်ကန်သူကထောက်ပြပါတယ
်ဒီမဆော့ရတာတကယ်နဲ့ရှိတယ်
အောင်လည်းစေကိုပိဖြစ်တယ်မဆော့အောင်2021အနာသိနေ2023ဆိုဒီတကြံပွဲတော်ဆိုတာတော့ပမာပြီမှာလူတွေအရန်ပြောကြတဲ့ပွဲပေါ့နော်ဒါပေမဲ့အခုအနာသိပြီးတော့အခုငနေ့ကျော်3နှစ်ကာလအထိအောင်လူတွေကသူတို့ရဲ့ပုံကိုယ်ဆိုင်ရာပျော်ရွှင်မှုတွေကိုမျိုးသက်ရိပ်ပြီးတော့စစ်အနာချက်စနစ်ကိုအလိုမရှိဘူးဆိုတာကိုပြည်နိုင်ငံသားတဦးစီကသူတို့ဆွန့်ဆောင်နေပေးတာသူတို့စန့်ကျင်နေကြတယ်ဆိုတော့ဒါထင်ထင်ရှားရှားတွေ့နေရတာပဲနော် စစ်ကောင်စီရတဲ့ဒါကိုလက်နဲ့တစ်ခုလိုထုတ်သုံးပြီးတော့အတင်းအဓမ္မပြောဖို့အတွက်ကိုသူတို့ကြိုးစားခဲ့တယ်ပေါ့ဒါပေမဲ့လက်တွေ့အဖြစ်တော့မအောင်မြင်ဘူးလို့ဒါသက်သေပဲပေါ့နော်ဒါကကျွန်တော်တို့ဗမာသမိုင်းမှာတော့အမတန်ထူးခြားတဲ့ပြည်သူလူထုစံကျင်းမှုပဲ
တကယ်တော့မြမတွေရဲ့အပျော်ဆုံးပွဲဖြစ်ခဲ့တဲ့တကြံဟာနှစ်တွေချီအစိတ်ငြိမ်ဆုံးအခုလိုဖြစ်လာတာအတွက်နိုင်ငံရေးရာသင်ခန်းစာယူတင်ပါပြီလို့လည်းမျိုးဆက်တစ်တွေကထောက်ပြခဲ့ကြပါသေးတယ်ခင
်ဗျာဒါကတော့စစ်တပ်ကအာဏာသိမ်းထားတဲ့ကာလမှာတကြံမှာပါဝင်ဆင်နွှဲသူမရှိသလောက်ဖြစ်နေတဲ့အခြေအနေတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုဆက်လက်ပြီးတော့နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်ခရီးယံဘာသာဝင်တွေရင်ဆိုင်နေရတဲ့အခြေအနေတွေတနေ့ထက်တနေ့ပိုဆိုးလာနေတဲ့အပြင်စစ်ကောင်စီတပ်တွေရဲ့အကြမ်းဖက်လုပ်ရတွေကစစ်ရာဇဝတ်မှုလူသားမျိုးနွယ်စုပေါ်စော်ကကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတဲ့အတွက်အမေရိကန်အစိုးရအနေနဲ့ကုတက်ပိုးပြီးထိထိရောက်ရောက်အရေးယူပေးဖို့မေရီလန်းချင်းတိုင်းရင်းသားများအဖွဲ့ CAM ကအစိုးရကန်စာတစ်တစောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဝါရှင်တန် DC American ငြိမ်းချမ်းရေး Institute USIP မှာကြာသပတေးနေ့ကကျင်းပခဲ့တဲ့ CAM ရဲ့အစည်းအဝေးခန်းစာထုတ်ပြန်ပွဲကိုအွန်လိုင်းကတက်ရောက်ခဲ့တဲ့ကိုညံဝဲအောင်ကအပြည့်အစုံကိုဆက်ပြီးပြောပြပေးမှာပ
ါမြန်မာနိုင်ငံတွင်ချင်းပြည်နယ်နဲ့အခြားတိုင်းဒေသတွေကခရစ်ယာန်ဘာသာဝင်တွေအပေါ်စစ်တပ်ကကျူးလွန်တဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ Maryland ချင်းတိုင်းဒေသများအဖွဲ့ CAM ကလက်ရှိစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနှစ်စဉ်အစည်းအဝေးခန်းစာထုတ်ပြန်လာခဲ့တာအခုဆို3ချိန်ရှိလာပါပြီ The worsening situation of Christians across Burma စစ်အာဏာသိမ်းပြီးနှစ်နှစ်အကြာမြန်မာနိုင်ငံတစ်လွှာခရစ်ယာန်ဘာသာဝင်တွေအတွက်ပုံမှုဆိုးရွားလာတဲ့အခြေအနေခေါင်းစဉ်နဲ့အစည်းအဝေးခန်းစာအစ်ကို CAM အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်အခုချိန်ထိပြည်တွင်းကခရစ်ယာန်ဘာသာဝင်တွေကိုဖိနှိပ်စော်ကအကြမ်းဖက်တဲ့လုပ်ရည်တွေကတစ်နှစ်ထက်တစ်နှစ်ပိုပိုဆိုးလာတယ်လို့ CAM အဖွဲ့ရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးသုံးမုံကပြောသွားပါတယ
် The Assumption Church, the Catholic Church, 129-year-old Catholic Church, this what Mandong and Pope Francis
တက်တန်း129နှစ်ရှိပြီးချင်းပြည်နယ်မှာထင်ရှားတဲ့ Assumption Church ဖြစ်ရတဲ့ကိုစစ်တပ်ကဒီနှစ်အစပိုင်းမှာပဲမီးရှို့ဖျက်ဆီးဖြိုချခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာဆိုရင်လေသခိုင်းမုံလှရွာကခရီးယံဖျားကြောင်တစ်ခုစာတင်ကြောင်နဲ့ရာကျော်တဲ့လူနေအိမ်ကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီလိုပဲ Johnson Memorial နှစ်ချင်းခရီးယံဖျားကြောင်ကိုမီးရှို့ဖြိုချခဲ့တယ်လို့စစ်တပ်ကမီးရှို့ခဲ့တဲ့ထန်တလန်မြို့ကအကြီးဆုံးခရီးယံဖျားကြောင်နေရာမှာအခုတော့စစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲနေပါတယ်။ချင်းမိငယ်ထဲမှာတင်းအောင်ဆရာတူအသက်ခံရပြီးလက်ထက်လက်စွပ်ကိုယူဖို့သူ့လက်ချောင်းကိုစစ်သားတွေကဖျက်ယူသွားတာမျိုးအထိဆိုးရွားခဲ့ပါတယ်
။ CAM အဖွဲ့အစည်းအဝေးခန်းစာထုတ်ပြန်ပွဲမှာအမေရိကန်ရောက်ကချင်နှစ်ချင်းခရစ်ယာန် KBC အသင်းအထွေထွေအတွင်းမှုချုပ်တိတ်ကာတော်ရအသင်းဟုတ်ဆရာအားလီလည်းတက်ရောက်ပြီးကချင်ပြည်နယ်မှာထင်ရှားတဲ့ခရစ်ယာန်ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆန်ဆွန်ကိုစစ်ကောင်စီကထောင်ဒဏ်6နှစ်ချလိုက်တဲ့ကိစ္စအပါအဝင်ခရစ်ယာန်ဘာသာဝင်ကချင်တိုင်းသားတွေအကြမ်းဖက်ဖိနှိပ်ခံရတဲ့ကိစ္စတွေကိုပြောသွားပါတယ်။ကြရားပြည်နယ်တွင်ခရီးယံဘာသာရေးကြောင်းနေဘုံကျဲခံရတဲ့ဖြစ်ရပ်တွေကိုပြောသွားပြီးစစ်ကောင်စီကခရီးယံဘာသာဝင်တွေကိုရည်ရွယ်ချက်နဲ့နှိမ့်ကွနေတယ်လို့ဆိုပါတယ်။တကယ်တော့လက်ရှိစစ်ကောင်စီကသူတို့အာဏာတည်မြဲရေးနဲ့ကိုကျိုးစည်းဝါးအတွက်လုပ်နေခြင်းသာဖြစ်တယ်လို့ဒီပွဲမှာတက်ရောက်တဲ့ NUG အစိုးရဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကထောက်ပြသွားပါတယ
်။ Problem in our country is not only about the religion or the race or the ethnicity
တိုင်းပြည်မှာလက်ရှိကြုံနေရတာကဘာသာရေးတိုင်းရင်းသားအရေးလူမျိုးရေးဆိုတာထက်တိုင်းပြည်ကိုထိန်းချုပ်ပြီးသူတို့ရေရှည်အာဏာတည်မြဲရေးအတွက်ရည်ရွယ်ချက်ရှိရှိနဲ့စစ်တပ်ကနေရာတိုင်းကိုတိုက်ခိုက်ဖိနှိပ်နေတာပါခရီးယန်ဘာသာဝင်တွေတာမကဗုဒ္ဓဘာသာနဲ့အခြားဘာသာဝင်တွေလည်းအဲ့ဒါမျိုးခံနေရပါတယ်ဆရာနာရှင်တွေရှိနေသည်ဒီပြဿနာတွေဆက်ရှိနေမှာပါဒါကြောင့် NUG အစိုးရအနေနဲ့ဘာသာပေါင်းစုံတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနဲ့လက်တွဲပြီးဆရာနာရှင်စနစ်ခြုံငင်းရေးစူးစမ်းဆောင်ရွက်နေပါတယ
် USIB မှာကျင်းပတဲ့ Maryland ချင်းတိုင်းသားများအဖွဲ့ရဲ့အစည်းအဝေးခန်းစာထုတ်ပြန်ပွဲမှာအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ချင်းမကွေးစကိုင်းဒေသကပြည်သူတွေအိန္ဒိယမြန်မာနယ်စပ်ကိုတင်းရှောင်ထွက်ပြေးရပေမဲ့အခုချိန်ထိလုံလောက်တဲ့အကူအညီမရသေးတာတွေ့ရကြောင်းAmerican ငြိမ်းချမ်းရေး Institute USIP အဖွဲ့အကြီးအကဲအကြံပေးပုဂ္ဂိုလ် Priscilla Clapp ကလည်းဆွေးနွေးသွားပါတယ
် Understanding that we don't have free access to the area. The Indian government has not been helpful.
Indian nesa data အကြောင်းပြောရင်ဒီဒေတာကကျွန်မတို့လွတ်လပ်စွာဝင်ထွက်သွားလာခွင့်မရှိပါဘူးအခုချိန်ထိလည်းအိန္ဒိယအစိုးရစီကဘာအကူအညီမှမရပါဘူးမီဇိုရမ်နာဂလန်မဏိပူပြည်နယ်စတဲ့ဒီပြည်နယ်တွေကဒေတာကံတွေကပဲထွက်ပြေးလာတဲ့ဒုက္ခတွေကိုကူညီပြီးစောင့်ရှောက်ပေးနေပါတယ်ဒါပေမဲ့လုံလောက်မှုမရှိပါဘူးဒီလိုအခြေအနေတွေကြောင့်နိုင်ငံတကာ NGO အဖွဲ့တွေတွားရောက်ကူညီနိုင်အောင်အိန္ဒိယအစိုးရကသဘောထားပြောပြပြောင်းပြောင်းနဲ့ခွင့်ပြုတတ်ပါတယ်ဒီအတွက်ကျမတို့အိန္ဒိယနဲ့စကားပြောနေပါတယ
်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတကာကအထူးသဖြင့်အမေရိကန်အစိုးရကလက်ရှိတဲ့ပို့တဲ့အရေးယူတားမြစ်မှုတွေလုပ်ဖို့လုပ်နေပြီလို့ချင်း CM အဖွဲ့ရဲ့အကြံပေးပို့ကိုမစ္စတာမက်သျူးဝစ်ကတိုက်တွန်းတောင်းဆိုလိုက်ပါတယ
် Every day we hear of new atrocities occurring.We ask the Biden administration and all those who have influence
မြန်မာနိုင်ငံတွင်းမှာနေစဉ်ဆိုသလိုစစ်ကောင်စီတပ်တွေရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျွန်တော်တို့ကြားနေရပါတယ်ကျွန်တော်တို့တောင်းဆိုချင်တာကတော့မြန်မာပြည်တွင်းဖြစ်ရတွေကိုစိတ်ရာဆွေးမှုလူသားတို့ပေါ်ကျူးလွန်တဲ့ရာဆွေးမှုတွေအဖြစ်ဂျိုးဘိုင်ဒန်အစိုးရအနေနဲ့သတ်မှတ်ပေးဖို့ရယ်ထိရောက်တဲ့အရေးယူမှုတွေချမှတ်လှုပ်ဆောင်ပေးဖို့ဖြစ်ပါတယ်အဲဒီလိုမလို့ရင်ကျူးလွန်သူတွေကအပြစ်ကကင်းလွတ်ခွင့်ရနိုင်မှာဖြစ်ပြီးနောက်မှလည်းဒီလိုရက်ဆက်တဲ့ဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေကြမှာဖြစ်ပါတယ်
။ Washington DC USIP မှာကျင်းပတဲ့ Chain CAM အဖွဲ့ရဲ့အစီရင်ခံစာသစ်ထုတ်ပြန်ပွဲကိုလူကိုယ်တိုင်ရောအွန်လိုင်းကပါလူ60ဝန်းကျင်တက်ရောက်ခဲ့တာတွေ့ရပါတယ်ခင်ဗျာ။
ဒါကတော့မြန်မာပြည်မှာအာဏာသိမ်းစစ်ကောင်စီကနေပြီးတော့ဘာသာရေးဘာအဝင်အကြမ်းဖက်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးအဝေးရောက်ချင်းတိုင်းရင်းသားတွေကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အကြောင်းကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ဘက်ကအခြေအနေကိုတင်ပြပါအောင်မယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မက်ဖာလွန်ဒေသမှာမူဝိစေဝါတက်ဆောင်လာသူတွေနဲ့နေသားဆောင်တပ်တို့ဧပြီလ12ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးမူရီမောင်ကိုတမသုံးဦးသေဆုံးသွားခဲ့ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မတ်အေးအေးမာကဆက်ပြီးပြောပြပါမယ်
ရွှေတရီကန်ဒေတာကထုတ်တဲ့မူရစေဝါတဲဆောင်လာသူတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မဲဖားလွန်ဒေတာမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီထဲကမူရစေဝါတဲဆောင်လာတဲ့မူရမှောင်ကိုသမား၃ဦးကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကပြောပါတယ်။သူတို့စီကနေတနက်စိတ်ကြွစီကြတသိန်း600နဲ့ဘေးဘူးကီလို20ကိုလည်းဖမ်းမိခဲ့ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုလာရောက်ကြည့်ရှုခဲ့တဲ့နေခြားဆောင်တပ်ကဘူဂျောစူပါရက်ကတော့သတင်းတောက်တင်နဲ့တွေ့ဆုံချိန်မှာအခုလိုပြောသွားပါတယ်ဘူရင်ပေါင်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်တေဆုံးသူတွေရဲ့လက်ဝေတွေကိုရယူစစ်ဆေးပြီးသူတို့တွေဟာဘယ်သူဘယ်ဝါတွေလဲဆိုတာကိုလည်းစုံစမ်းဖော်ထုတ်သွားပါမယ်ကျွန်တော်တို့နိုင်ငံထဲကိုမူရစေးဝါတွေကဇက်တိုက်ဝင်ရောက်လာနေတဲ့အတွက်ဗက်ပေါင်းစုံကနေတားဆီးနိုင်ဖို့လှုံ့ဆော်သွားမှာပါမြန်မာဘက်ကနေဝင်ရောက်လာတဲ့လက်နက်ကင်တွေကတော့ခုနှစ်ဦးဖြစ်ပြီးတိုက်ပွဲဖြစ်ပြီးတဲ့နောက်သူတို့ဟာထွက်ပြေးသွားကြတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ထိုင်းနယ်ခြားဆောင်တပ်ကမူရမောင်ကိုသမားတွေစီကနေလက်နက်နဲ့မူရစေးဝါးတွေတင်းစီးနိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းမှာပဲရွှေတရီကန်ဒေသကနေမူရစေးဝါးတွေအများအပြားဝင်ရောက်လာနေပြီးစိတ်ကြွစေးပြအလုံးကြီးတန်း20ကျော်ဖမ်းဆီးနိုင်ခဲ့တယ်လို့ไอซ์လို့ခေါ်တဲ့မူရစေးဝါကီလို900လောက်ကိုလည်းဖမ်းမိခဲ့ပါတယ်။ရွှေတရီကန်ဒေတာကနေနောက်ဆုံးထုတ်တဲ့ Happy Water လို့ခေါ်တဲ့စိတ်ကြွစီအစ်စ်ကိုလည်းဒီရက်ပိုင်းမှာဖမ်းဆီးရမိတယ်ဆိုပြီးထိုင်းမူရနေနေရေးဘူရိုကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်။ဒါကတော့ထိုင်းမြန်မာနယ်စပ်မှာမူရစေးဝါတဲဆောင်လာသူတွေနဲ့ထိုင်းလုံခြုံရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းကိုမအေးအေးမှပြောပြခဲ့တာဖြစ်ပါတယ်။VOA စနေနေ့မနေ့ပတ်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပါပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဦးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။
ပြည်မြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက် VOA မြန်မာဝိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voanews.com ကိုတင်းလာနေဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်ရန်ထားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube ဆာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါ။ ဗီဒီယိုကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA ရဲ့စနေနေ့မနေ့ဖက်ရေဒီယိုရုပ်သံအတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအတန်းလွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11113ကြောင့်လိုင်းနိုမီတာ40 kHz 9133ကြောင့်လိုင်းနိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစာရာတွေကိုဇက်တိုက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပါမယ်စိဘေးဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့အိမ်တော်ရှင်အလှမဲ့အမျိုးသမီးအကြောင်းကိုဒီတစ်ပတ်မှာပြောပြထားပါတယ်မြန်မာနိုင်ငံကမြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပုံမရရှိအောင်ဩစတြေးလျအစိုးရကိုနှိုးဆော်တိုက်တွန်းနေသလိုထိုင်းမြန်မာနယ်စပ်ကစစ်ဘေးဒုက္ခသည်တွေကိုလည်းကိုယ်တိုင်တွားရောက်တွေ့ဆုံပြီးအားပေးစကားပြောဆိုခဲ့တယ်လို့ဩစတြေးလျအိမ်တော်ရှင်အလှမဲ့ Trinity Queen တရဖူစုရှင် Matt Sophia Sakic ကပြောဆိုခဲ့ပါတယ်မြန်မာအရေးကိုဩစတြေးလျအစိုးရကပို့ပြီးတတိယအကူအညီပံ့ပိုးပေးဖို့ဆက်ပြီးတောင်းဆိုသွားမယ်လို့လည်းသူကပြောဆိုပါတယ်။ပြီးခဲ့တဲ့လပိုင်းကပဲထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့တဲ့အင်တောင်ရှင်အလှမဲ့ဆိုဖီယာစာကစ်ကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်။
မင်္ဂလာပါမက်ဆိုဖီယာရေအခုလိုမျိုး view အမျိုးသမီးကဏ္ဍမှာဒုတိယကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါတယ
်ဟုတ်ကဲ့တွေ့ရတာပြန်တွေ့ဆုံရတာလည်းဝမ်းသာပါတယ
်ဟုတ်ကဲ့ပါမက်ဆိုဖီယာနေရကျွန်မကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်အဲ့နိုဝင်ဘာလမှာတုန်းကအမအနေနဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်တော်ရှင်အလှမယ်ပေါ့နော်ဟိုပရာဟိတအလှမယ်တရဖူရတဲ့ချိန်တုန်းကကျွန်တော်တို့တခါစုံခဲ့ကြတယ်အဲ့ဒီချိန်တုန်းကလည်းဒါအမဘလို့ရဲချက်တွေနဲ့ဒီလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့ရဆိုတော့ကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်မှတ်မှတ်ရရလည်းရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့အမအနေနဲ့ပို့ပြီးတော့ထိရရောက်ပါဝင်ခြင်းတဲ့အတွက်ဒီလိုအလှမယ်ပြိုင်ပွဲမှာဝင်ပြိုင်ခဲ့ရဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ဆိုတော့အခုကျွန်မသတိချမိတာမက်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတုန်းကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်တော်ပုံနေတဲ့တချို့တွေ့ရပေါ့နော်ဆိုတဲ့အခါကျတော့မြန်မာနိုင်ငံကစစ်ပေးတဲ့ဒုက္ခတွေကိုတွေ့နေတဲ့ပုံနေတဲ့ကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမဲ့တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစဉ်ကဘယ်လောက်ထိကိုယ့်အတွက်အရေးပါသလဲအချင်းချင်းလေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ပြည်တွေတွေ့ရပုံတွေကလေဟိုဟုတ်ပါတယ်အမဒီမဲဆောက်ကိုပေါ့နော်တွာလာခဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေတွေအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလှမဲ့ပွဲရပြီးကြတဲ့ကဟိုကို humanitarian နဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြောင်းဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေးเนาะတိုင်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကတိတယ်လေပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့เนาะများသောအားဖြင့်ကလေးတွေကျောင်းနေတက်ပြီးတော့ပညာရေးမှာဟိုပေါ့เนาะပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်ဘလို့မှသွားစဉ်းစားမိတာဒီကလေးတွေပညာရေးကအရင်အရေးကြီးတယ်အဲကလေးတွေကဒီနောက်လာနောက်ตาอนาคตไทมี่ไทมี่ကိုပြန်လဲထူထောင်တဲ့အခါသူတို့တွေရဲ့ကဏ္ဍအရေးကြီးတယ်လေအဲ့တော့ပညာရေးနဲ့ဘယ်လိုကူညီရမလဲပေါ့เนาะနောက်တစ်ခါဆေးရုံကြတော့လဲဆေးရုံဆေးကန်းကြတော့လဲမေရော်ဆေးကန်းပေါ့เนาะဂျာမိုင်းတော်စင်ပြာမောင်ဟာသူဒီမေရော်ဆေးကန်းကိုဟိုလှုပ်ဆောင်နေတာနှစ်ပေါင်းများစွာရှိပြီအဲ့တော့ဩစတြေးလျအစိုးရအနေနဲ့များပေါ့เนาะဒီ humanitarian နဲ့ပတ်သက်ပြီးတော့ဘယ်လိုများအထောက်အကူတွေပြုနိုင်မလဲဆိုပြီးတော့ကိုတိုင်ဟိုကိုဆုံးဖြတ်ချက်နဲ့ကိုပစံနဲ့ကိုပေါ့နော်ကိုတွားပြီးတော့ volunteer လေးဟိုတွားပြီးတော့တွေ့ဆုံပြီးတော့ကိုတိုင်းလည်းဒီအလှအတန်းတွေပြုခဲ့တယ်ပေါ့နော်ကိုရဲ့ပြီးဟိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့
ဆိုတော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတဲ့ဒုက္ခသည်တွေနောက်ကိုတိုင်းပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို့ရဲ့နေထိုင်မှုတွေကိုလည်းမြင်ခဲ့ရတယ်ဒီလိုတွေ့ဆုံပြီးတဲ့အခါမှာရောကိုဘလို့ခံစားရလဲကိုအတွက်ယုံကြည်ချက်ခံယူချက်ပြောင်းသွားတာမျိုးတွေရောဖြစ်လာ
ဘလို့ပြောင်းသွားစေလဲဆိုတော့ဟ whole ဒီခရီးကိုမထွားခင်တော့ရတော့ပေါ့နော်ဒီအတွင်းနဲ့ PDF တို့တိုက်ပွဲဝင်နေတာတို့အဲဆိုတာတွေကအင်တာနက်ပေါ်မှာပဲသိရတဲ့သတင်းတွေလေနော်ဆိုကိုကဒီ social media တွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုကြလက်တွေ့ကြကြတကယ်မြေပြင်ထဲကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့ internet ပေါ်မှာကြားနေရတာမြင်နေရတာနဲ့ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခံစားချက်ကပို့သိတာတယ်လေနော်အဲ့လိုတကယ်ပညာတတ်တွေစုစည်းထားတဲ့ကလေးတွေအများကြီးပဲပေါ့နော်18 19 16နှစ်အရွယ်လေးတွေလည်းပါတယ်သူတို့တွေရဲ့ဟိုဟာပေါ့နော်ယုံကြည်ချက်ကိုမြင်ရတယ်ပေါ့နော်ကိုယ်တိုင်မြင်ခဲ့ရတယ်သူတို့တွေမှာခံယူချက်ကတခုပဲရှိတယ်ဒီဒေါ်လာရေးကသူတို့အောင်းအောင်းမယ်သူတို့အပြီးဆုံးတိတိုက်မယ်ဆိုရင်ခံယူချက်ပေါ့နော်အဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားရရှိတာဒီဒေါ်လာရေးကအောင်းအောင်းမြင်မှာအဲ့တော့ဒီဒေါ်လာရေးကိုအမြန်ဆုံးပြီးဆုံးဖို့အတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးငါတို့ဒီထက်မကောက်ပို့ပြီးတော့ပံ့ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လုပ်ဆက်ရှိရလုပ်ရမယ်ဆိုတာကိုပို့အားရှိလာတယ်အမှန်တိုင်းပြောရရင်တော့ဒီခီးမထွက်ခင်တော့ကတော့ကိုလဲဇဝေဇဝါဖြစ်တယ်ဒီတိုက်ပွဲဒီတော်လည်ရေးဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်ဘလောက်အချိန်ကြာမလဲပေါ့နော်ဆိုရဲစိတ်တွေရှိခဲ့တယ်ဒါမဲ့ဒီအခုဒီခီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်သက်တည်နဲ့အခီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်မယ်ဆိုတော့ဟိုတော်လိုင်းရေးဒီတိုက်တော်လိုင်းရေးအောင်အောင်မြင်မယ်ဆိုတော့စိတ်သက်တည်ကိုယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစင်ကကို့အတွက်ဘလောက်ထိအရေးကြီးတဲ့ခီးစင်လို့ပြောနိုင်မလဲရှင
်အာပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှာတကယ်ကိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစင်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုယ့်ရဲ့ရဲဘော်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးလေ့လာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလည်းအကုန်ယူတယ်အဲ့တော့ကျွန်မတို့ကဒီခီးစင်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစင်လေးပါ
ဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမကြီးနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုတ်ဖို့အတွက်ကောကိုဘကပြင်ဆင်နေရတော့ရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခရီးကပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော်ဟို program ဆွဲရမှာပေါ့statement ပြင်ဆင်မယ် statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပဲဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာရှောက်ထားခွင့်ရအောင်အထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတယ်ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တစ်ခုမဟုတ်တစ်ခုတော့ထိထိမိမိတော့ကြံတွေ့ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုဟိုကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒတွေပြင်းပြလာတယ်ဒါဆိုကိုယ့်ရင်နဲ့ရင်းပြီးတော့သွားတဲ့ကိုယ့်ရဲ့နှလုံးသားနဲ့ကိုယ့်ရဲ့ရင်နဲ့ရင်းပြီးတော့သွားခဲ့တဲ့ခရီးမှဟိုတိုထိတ်တိုက်ကိုအကုန်လုံးကိုတကယ်ကိုမှမျက်ဝါးထင်ထင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကရှေ့ရနေပြီးတော့ငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုတ်ပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုသွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်အောင်မြင်အောင်မလုတ်သွားမှာပါပြီးတော့ now fundraising တွေလည်းလုပ်ဖို့ရှိတယ်ဟိုပရပါလဲ charity တွေလည်းလုပ်ဖို့ရှိရပေါ့နော်ကိုယ့်ရဲ့တက်နိုင်တဲ့တစ်ဖက်တစ်လမ်းနေပြီးတော့ဒီနည်းမဟုတ်ရင်နောက်တနည်းမဟုတ်ရင်နောက်တနည်းနဲ့ပြောင်းပြီးတော့ဟိုအမျိုးမျိုးစ조사သွားမှာပါ
ဆိုတော့လက်ရှိမှာရော Australia အစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးမှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲ
လက်ရှိမှာတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီ Australia အစိုးရအနေနဲ့ဟိုဗမာအရေးကိုကြိုက်တွေ့တာတော်တော်သွေးအေးတယ်တော်တော်လည်းဟိုခွာရဖြစ်သွားတယ်ပေါ့နော်အဲအမအနေနဲ့တွေးကြည့်မိတာကတော့ဟိုဒီတစ်ကမ္ဘာလုံးမှာဟိုပြည်ထနာပေါင်းစုံက တနည်းမဟုတ်တနည်းတစ်ခုပြီးတစ်ခုထဖြစ်နေတယ်လေเนาะဆိုတော့အမဟိုအရင်တော့ပြောခဲ့တယ်လို့ပဲပြောတော့ကိုဗမာအရေးကတော်တော်ဟိုကံမကောင်းရှောင်လေဗမာအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုမန်ဘာလဲငလျင်လှုပ်တာတို့เนาะယူကရိန်းလဲစစ်ဖြစ်တဲ့အဲယူကရိန်းအရေးမှာတော်တော်ကြီးတို့မှာဒီမအရေးအားနေသွားတယ်ယူကရိန်းစစ်ဖြစ်တယ်ပေါ့เนาะယူကရိန်းကတနည်းကျော်သွားပြီဒ ယ်မြင်းကလေးနေလှုပ်တယ်လူတွေတောင်းနဲ့ချီသိဆုံးနေအဲ့လိုမျိုးတွေဆိုတော့အဲ Australia government အနေနဲ့ဟိုမြမအရေးကိုလိုနည်းနည်းလေးအာရုံစိုက်မှုကနည်းသွားတယ်တလောက sanction တော့လုပ်တယ်ဒါပေမဲ့အဲ့ထပ်ပို့ပြီးတော့ထိရောက်တဲ့အရာကိုဘာမှလုပ်မယ်ဆိုတာဂျေယာတိကျပြသမှုမရှိဘူးအဲ့ဒီအတွက်ကြောင့်မို့လဲမစဉ်းစားလိုက်တာကကောင်းပြီဟိုဒီနိုင်ငံရေးပိုင်းဆိုင်ရာကိုတို့ဟိုပေါ့နော်ဘာမှမလုပ်ပေးနိုင်တော့မှ humanitarian နဲ့ပတ်သက်ပြီးတော့တို့တခုခုတော့လုပ်ပေးနိုင်ရမယ်လုပ်ပေးအောင်လဲဟိုငါချိုးစားမယ်ဆိုရင်စိတ်နဲ့ဒီ humanitarian line back ကိုရွေးချယ်ပြီးတော့အခုလို့ဒီမဲဆောက်ကိုတခုတကကိုယ်တိုင်ကိုကြောက်ကိုစိတ်နဲ့ကိုသွားပြီးတော့ပေါ့နော်ဒီဟို document တွေစုဆောင်းတယ်ဟို shortage ဟိုပေါ့ပေါ့ sorry footage လေးတွေလည်းရအောင်ယူခဲ့ပေါ့နော
်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများတင်ပါတယ်ရှင်
Thank you to my love.
I found the power.
ဒါကတော့ Mac Computer အပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆောင်လင်း American တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်ဒီတစ်ပတ်မှာတော့လေရင်မှုတွေလိုအပ်နေတာကိုဖြည့်ရှင်းဖို့လေကြောင်းလိုင်းတွေကဘယ်လိုစူးစမ်းပါသလဲအင်ဂျီရိုနာကကျူးကျော်တဲတွေကိုဖယ်ရှားတာနဲ့ပတ်သက်ပြီးသဘောထားအမြင်တွေကတော့ဘယ်လိုရှိပါသလဲအများဆုံးထီစုခြေပေါက်သူဘယ်သူပေါက်ပါသလဲအစရာတွေကိုကိုအောင်ကဒီတစ်ပတ်မှာစူးစမ်းတင်ပြထားပါတယ်
Ashley Montano ဟာရာဇဝတ်မှုပေးတာပါသားရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်လက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေကြောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှုသင်တန်းတက်နေတာပါ။ Arizona ပြည်နယ်ဂန်နာရမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခရီးသည်3ဦးပါလေယာဉ်ငယ်နဲ့အတက်အစင်းလေ့ကျင့်နေပါတယ်။မကြာခင်မှာခရီးသည်များပြားပါဝင်တဲ့လေကြောင်းလိုင်းတွေကလေယာဉ်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ်။
I thought it was definitely the best time.
ဒီလောကထဲဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ် United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခန့်မှုအလေးပေးဆောင်ရွက်လာပါတယ်တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံသစ်ကိုရွေးချယ်တာပါ
American လေကြောင်းလိုင်းတချို့ဟာအခုအခါကိုပိုင်တန်တန်းတွေဖွင့်လှစ်လာသလိုလေယာဉ်မောင်းတန်တန်းကြောင်းတွေနဲ့ချိတ်ဆက်ပြီးတော့လေယာဉ်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်။လက်ရှိလေယာဉ်မှုတွေထဲမှာလူမဲလေယာဉ်မှုအရေအတွက်ဟာ400ခန့်နှုန်းအောက်မှသာရှိပြီးအမျိုးသမီးအရေအတွက်ဟာလည်း500ခန့်နှုန်းအောက်မှသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လည်းကြိုးပမ်းလာပါတယ်။ဒါ့အပြင်လည်းတန်တန်းစရိတ်ကမနည်းပါဘူး။လေကြောင်းလိုင်းလေယာဉ်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်နာရီ1500ရှိရမှာဖြစ်ပြီးကုန်ကြစရိတ်ကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ်။ AVA တင်နန်းကတော့တင်နန်းကြီး9250ကောက်ခံပြီးနောက်ထပ်နာယီပြည့်ဖို့ဆိုရင်တော့တင်နန်းနည်းပြဖြစ်အလုပ်ဝင်လို့ရင်နာယီဖြစ်နိုင်ပါတယ
်။ The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမယဲဖြစ်ခဲ့ပါတယ်။ဒါပေမဲ့ပထမအတုံးမှတည်းအမျိုးသမီးတော်တော်များများရှိနေတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်။
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီ။အထူးသဖြင့်ကက်ယောဂါကာလမှာခီးသွားလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်ခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါ။ဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမင်းစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတည်တည်ရဖို့အပြင်းထန်စူးစမ်းလာကြပါတယ်။
a pilot shortage. The pilot shortage is being experienced with
data rin pyan dan ne le chang line ni ma de mu a long law ma shi de pyatana yin sai ni ya ba de tin nan tet pi da le mu de ko data rin le chang line ri ya a lou khan pi de naw tru de ri pyan nan chin na yi pye bu a cha yi saung sia ma lu ro be ne tacha be ne ya ko be phit phit twa lo ya ni ba bi da chang chang da ri pyan nan chin na yi 1500 pye aw be yan a kin song a thi yauk song ni lan ri ne tin cha pe ni da ba
လေမှုအလုံးလောက်မရှိတာကြောင့်2022ခုနှစ်ကတည်းကစာရင်2022မှာလေချောင်းခီးစဉ်ဖြတ်သိမ်းရတာ52ရာခိုင်နှုန်းထိပိုများလာပါတယ်လေရင်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေရင်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်လုံတဲ့ရင်လေရင်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်
The airlines that operate the 50
ကို90ကနေ86ခုအထိပါပြီးတော့မျိုးငယ်လေးတွေကိုပြေးဆွဲနေတဲ့ဒေတာရင်းလေချောင်းလိုင်းတွေမှာလေယာဉ်မှုတွေလိုအပ်နေတာပါအရင်ကအတွေ့အကြုံရှိပြီးသားလေယာဉ်မှုတွေကလေချောင်းလိုင်းကြီးတွေစီပြောင်းကုန်ကြတော့လေးလက်တဲ့နေရာတွေကိုအစားမထိုးနိုင်ဘူးဖြစ်နေပါတယ်ဂျာလက်ကတော့မျိုးရွာငယ်ကလေးတွေညာနဲ့ချီအတွက်လေယာဉ်ပြေးမဆွဲပေးနိုင်တော့တာပါ
အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်ဆိုရကခန့်မှန်းထားပြီးတော်တော်များများဟာအငိမ့်စားယူသူတွေနေရာကိုအစားတို့ဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို 9,200 လောက်သာထုတ်ပေးခဲ့တာပါခင်ဗျာWashington DC မြို့တော်ကအထင်ကြီးရနေရာတွေမှာအင်ဂျင်မဲတွေအစုလိုက်တဲထိုးနေထိုင်ကြတာကိုဒီနေ့အကုန်ပြီးရှင်းလင်းသွားမယ်လို့အာနာဝိုင်းတွေကပြောပါတယ် MacPherson Square လဲရှင်းလင်းမဲ့နေရာတွေရဲ့ပတ်ဝန်းပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြန်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်တွေသွားမယ်လို့ဆိုပါတယ်အင်ဂျင်တော်ကနေနှစ်ဘလောက်သာဝေးတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်တွာလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်းအန္တရာယ်ကင်းသွားနိုင်တယ်လို့ဆိုရတယ်တချို့ကတော့အာဏာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုဆိုပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ
် At the same time at the extent
တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြေးမသွားပါဘူ
းဝါရှင်တန်ဒုတိယမြို့တော်ဝန်ရုံးကျန်းမာရေးနဲ့လူမှုဖူလုံရေးဌာနကကူကာအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။အင်ဂျင်မဲရီကတော့အာနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေရုံပဲလို့လည်းပြောပါတယ
်။အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြကျင်ရုံပါ။လူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပါ။
ကင်ဂါရီယာမက်ဖာဆန်စကွဲကိုတခြားတနေရာကနေ2020မှာပြောင်းလာတာပါ2022ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲ့6သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပြီးဒီကိစ္စလုံးဝပပျောက်ဖို့ဆိုရင်ခိုင်မာတဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်
to support individuals
စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ့်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအားလုံးလုပ်ဖို့လိုအပ်ပါတယ
်အင်ဂျင်မဲရီတွေကတချို့ဆိုရင်လဲဘုခါငေးစရာအပတ်မှတ်တိုက်ခန်းရောအလုံးကိုင်းနဲ့အတီတကျဖြစ်နေပါပြီ
အင်ဂျင်မဲရီကိုစာနာထောက်ထားတဲ့ရှိတော့မှနေကြည့်ပြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုရေးအတွက်ဘာတွေလုပ်သင့်တယ်ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါ
အင်္ဂါကတက်တာတဲ့အစီအစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုပ်အတွက်သင်တန်းတွေဖန်တီးပေးပြီးလာမယ့်နှစ်နှစ်လောက်မှာအင်ဂျင်မဲ25ရာခိုင်နှုန်းချဆင်းမှုဘိုက်ဒန်ဆိုရကကြိုးစားနေပါတယ်ဝါရှင်တန် DC မြို့တော်ဝန်ကလည်းအင်ဂျင်မဲတွေပပျောက်အောင်2025မှာအပြီးသက်ဆောင်ရွက်မယ်လို့ကြေညာပေးထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာအများဆုံးထိစုကိုပေါက်သူကကယ်လီဖိုးနီးယားပြည်နယ်မှာကြောင်းတက်ခဲ့သူတဦးပါကယ်လီဖိုးနီးယားပြည်နယ်ထိဌာနတာဝန်ရှိသူတွေကပါဝါဘောထိစုဒေါ်လာ 1.34 ဘီလီယံတန်ပေါင်း 2040 စုပေါက်ခဲ့သူဟာအက်ဒဝင်ကက်စထရိုဖြစ်တယ်လို့ကြေညာပေမဲ့သူ့ရဲ့ကိုယ်ရေးအချက်လက်နဲ့ပတ်သက်ပြီးတော့အသက်ဘလောက်ဗမာနေရဆိုတာကိုအသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးကယ်လီဖိုးနီးယားပြည်နယ်အယ်တာဒီနာမြို့မှာဒီထိလက်မှတ်ကိုဝယ်ခဲ့တာပါထီလက်မှတ်ရောင်းသူဆိုင်ပိုင်ရှင်ကအစုကြီးဒေါ်လာ1,000,000ရပါတယ်။နိုဝင်ဘာ9ရက်နေ့က Powerball ထီလက်မှတ်စုဖွင့်ရမှာအခုလိုအမြင့်ဆုံးစုကြီးပေါက်ခဲ့တာပါခင်ဗျာ
။
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီတစ်ပတ်မှာတော့တရိတ်ဆန်တွေကနေလူတွေကိုကူးစက်တတ်တဲ့ယောဂတွေအကြောင်းတင်ပြထားပါတယ်။ကိုဗစ်လိုယောဂမျိုးနောက်ထပ်မကြုံရအောင်ကာကွယ်တဲ့အနေနဲ့အပူပိုင်းဒေသတွေမှာလူသားတွေနဲ့တောရိုင်းတရိတ်ဆန်တွေအကြားကူးစက်ပြန့်နှံ့တတ်တဲ့ Zoonosis ကူးစက်ယောဂတွေကိုလေ့လာဖို့ပြင်သစ်မက္ကဆီကိုနှစ်နိုင်ငံသိပ္ပံပညာရှင်တွေတွေ့ပွားနေတဲ့အကြောင်း AFC သတင်းပုဒ်ကိုအခြေခံပြီးတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြမှာပ
ါ။ကမ္ဘာ့တလွှတ်သိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတွက်ဇင်းမြစ်ဖြစ်နိုင်တဲ့လင်းနိုတွေကိုဆန်းစစ်လေ့လာမှုတွေအသေးချာလုပ်နေချိန်မှာပြင်သစ်နဲ့မက္ကဆီကိုသုတေသနပညာရှင်တွေကတော့ Zoonosis လို့ခေါ်တဲ့ကူးစက်တဲ့ယောဂါတွေကိုလေ့လာနေကြတာဖြစ်ပါလေ COVID-19 အပြင်မြောက်ကျောက်ယောဂါ MERS Ebola ညှက်တုပ်ကွေး Zika HIV လိုယောဂါတွေဟာတရိတ်ဆန်တွေကနေလူသားတွေကိုကူးစက်တာဖြစ်ပြီးဒီလိုကူးစက်တဲ့ကာယယောဂါမျိုးနောက်ထပ်ဖြစ်လာမှာကိုစိတ်ပူနေကြတာဖြစ်ပါတယ်ဒလွေးရှိုးကတော့လူသားတွေမှာတွေ့ရတဲ့ကူးစက်ယောဂါတွေရဲ့60ရာခိုင်နှုန်းဟာအကောင်လေးရှိကနေကူးတဲ့ Zoonosis ယောဂါလို့ပြောပါတယ်။တရိတ်ဆန်တဲ့လူသားချကူးစက်ပြန့်နှံ့တဲ့ယောဂါကို Zoonosis လို့ခေါ်ပါတယ်။ကူးစက်မှုဟာ bacteria တွေ virus တွေဒါမှမဟုတ်ကပ်ပါးကောင်တွေကနေတဆင့်ကူးနိုင်ပါတယ်။ဓာတ်ရိုက်ဖြစ်စေအင်းဆက်ပိုးတို့ပင့်ကူတို့မှတ်တို့လို့ဂျာဂန်အကောင်တကောင်ကနေလည်းတဆင့်ကူးစက်နိုင်တာပါ။ Zoonosis ယောဂါအရေးပေါ်အခြေအနေဖြစ်မလာအောင်ကာကွယ်ရေးအတွက်စီမံကိန်းကို2022မှာစတင်ခဲ့ပြီးပါဝင်ဆောင်ရွက်တဲ့နိုင်ငံပေါင်း22နိုင်ငံထဲမှာမက္ကဆီကိုနိုင်ငံလည်းပါပါတယ်။မက္ကဆီကိုအရှေ့တောင်ပိုင်းကဂျူကာတန်ပြည်နယ်ရဲ့မြို့တော်မရီဒါကဓာတ်ခွဲခန်းမှာ2019ခရဲကစတင်ခဲ့တဲ့ဒီသုတေသနကိုပြင်သစ်ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာန IRD နဲ့မက္ကဆီကိုတက္ကသိုလ် UNEM တို့လက်တွဲပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီသူတေသနဟာကိုဗစ်လိုကာယောဂါမျိုးထပ်ပြီးမကြုံရအောင်ကြိုးစားမှုတစ်ခုဖြစ်တယ်လို့ IRD ဌာနကကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူ Audrey Arnell ကပြောပါတယ
်။ Si hay viruses que están también en la parte silvestre.
တကယ်လို့များတောတောင်တွေမှာရောလူသားတွေစီမှာပါနေနိုင်တဲ့ virus ပိုးတွေရှိနေမယ်ဆိုရင်ဒီလိုမျိုး virus ပိုးကိုစောင့်ကြည့်ဖို့ကာဝယ်ဖို့အတွက်ကျွန်တော်တို့မှာမဟာဗျူဟာကျတဲ့နည်းလမ်းတွေရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ဒီပိုးကနေပြီးတော့ကူးစက်မှုပုံမြန်တဲ့မျိုးစိတ်တစ်ကိုပြောင်းသွားနိုင်တယ်လို့ဒီလိုပြောင်းတာကနေပြီးတော့ကက်ယောဂါကြီးဖြစ်လာနိုင်တာကြောင့်ပ
ါသူတို့ဟာနှုတ်တိုက်တော်ရတွေငှက်တွေကြွက်တွေနဲ့လူသားတွေချမ်းမှာဗိုင်းရပ်စ်ပိုးအမျိုးမျိုးကဘယ်လိုကူးစက်တယ်ဆိုတော့ကိုသိအောင်လုပ်ဖို့အတွက်ရည်ရွယ်ထားတယ်လို့လည်းပြောပါတယ်အပူပိုင်းဒေသမိုးသစ်တော်တွေရဲ့ရေဟစနစ်မှာနေထိုင်တဲ့သရဝမျိုးစုံစီကနေစမ်းသပ်ဖို့အတွက်နမူနာတွေကိုကောက်ယူကြတာဖြစ်ပြီးအဲ့ဒီတစ်တော်တွေမှာချင်းတွေအတွက်ဆိုရင်မျိုးစိတ်ပေါင်း60တခုအထိခွဲနိုင်ပြီဖြစ်ပါတယ
်။ También es importante saberlo en la población de
mosquitos. ဒီတော့မှာချင်းတွေအကြောင်းသိထားဖို့ကလည်းအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီချင်းတွေကနေပြီးတော့သွေးလွန်တုပ်ကွေးလိုမျိုးယောဂါမျိုးမျိုးကိုဖြစ်စေတာကြောင့်ပါ။ဒီချင်းတွေကလူတွေနဲ့တောရိုင်းတွေးစင်တွေကြားမှာယောဂါပိုးတွေကူးစက်ပြန့်နှံ့အောင်လုပ်နိုင်ပါတယ
်။ဒီလိုစမ်းသပ်မှုတွေလုပ်ဖို့အတွက်မက္ကဆီကိုနိုင်ငံကယူကာတန်ပြည်နယ်ကိုရွေးရတဲ့အကြောင်းရင်းကလည်းအဲ့ဒီမှာတစ်တောပြုံးတိမှုကတိတ်ပြီးမြန်တဲ့အတွက်ဒေတာရင်းဆူအန်နိုစစ်အန်ဒီယရှိတဲ့အရေးပေါ်အခြေအနေဖြစ်လာနိုင်တာကြောင့်လို့ IRD ရဲ့ရေဟဗေဒပညာရှင်ဘန်ဂျမင်ရိုးကပြောပါတယ်။မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုပရေတိုရဲ့ဒီဇင်ဘာမှာစဖွင့်မှုစီစဉ်ထားတဲ့မာယန်ထရိန်းလို့ခေါ်တဲ့မာယာရထားလမ်းစီမံကိန်းကနေယူကာတန်ကျွန်းဆွယ်မှာရှိတဲ့တစ်ပင်ထောင်ပေါင်းများစွာကိုခုတ်လဲဖြစ်ခဲ့တာပါအကျိုးဆက်ကတော့အဲ့ဒီမှာခမန်းချီအဖြစ်လူတွေကိုကူးနိုင်တဲ့ virus ပိုးပေါင်း9သိန်းကနေ10သိန်းကြားပေါက်ပွားလာတာဖြစ်ပြီးဒါဟာစိုက်ပျိုးရေးအတွက်ရောခီးသွွားဧည့်သည်တွေအတွက်ပါအန္တရာယ်ကြီးလာနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်အခုလုံနေတဲ့သုတေသနဟာဂျူကာတန်ကျွန်းဆွယ်မှာနေထိုင်တဲ့ဒေသခံအတိုင်းဝန်း12ခုကိုလည်းဆန်းစစ်လေ့လာတာဖြစ်ပါတယ်ဒီသူတေသနာကနေဗိုင်းရပ်စ်ပိုးတဲ့ငှက်မျိုးစိတ်ကိုတွေ့ခဲ့ရတယ်လို့ UNME တက္ကသိုလ်တရိတ်ဆန်ဆေးကုသရေးအကြောင်းကယောဂပိုးမွှားဗေဒပညာရှင်ရိုဇာအီလီနာဆာမီယန်တိုကပြောပါတယ်
။ပ
Hemos encontrado especies de aves en los
diferentes lugares. Nosotros hemos encontrado especies de aves en los diferentes lugares. ponza amyo myo twi ya bare west nile virus bo the de ngat myo sei ko twi ya dilo tru ha west nile virus da ma mo ho tacha tauk kwe yoga virus bo ri kho aung ya nia le phit ni da ko twi ya bare
tu te tana pinya shin ri ha to re ma nyet thong chauk de ko tha ka de ka lin lo ri ta kha de li zi kwet de ko le phan mi tat bare akang de ko phan mi ya ka ma tru si ga ni twi ro a yi ji ro kap pa kaung namu ra ro ko kaok yu ra အကောင့်ရဲ့အရွယ်အစားကိုတိုင်းချွာတာတွေနဲ့သူတို့ရဲ့အခြေအနေတွေကိုမှတ်တမ်းတင်ကြပါတယ်။ဓာတ်ခွဲကမှဒီနမူနာတွေကိုဓာတ်ခွဲဆန်းသက်ကြတဲ့အခါအရေးကြီးတဲ့ DNA မျိုးဗီဇကိုအဓိကဆန်းစစ်ပြီးပါဝင်တဲ့ပိုးတွေကိုလေ့လာကြပါတယ်။တကယ်လို့ခြင်နှကောင်ရဲ့သွေးကိုဆန်းသက်မယ်ဆိုရင်သူကဘယ်မျိုးစိတ်ဘယ်သရဝါကိုကိုက်ခဲ့တယ်ဆိုတာကိုပါသိနိုင်တာဖြစ်ပါတယ်။အခုလိုတောကောင်တွေစီကတယ်မကပဲဒေသရဲနေထိုင်သူတွေစီကသွေးနမူနာတွေကိုလည်းယူပြီးဆန်းသက်ကြပါတယ်။အဲဒီခါမှာသူတို့စီမှာဘယ်လိုဗိုင်းရပ်စ်ပိုးမျိုးရှိနေပြီးဘယ်သရဝါစီကနေကူးစက်တယ်ဆိုတာကိုပါသိနိုင်တာပါ။ရလာတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဘယ်နေရာမှာဘယ်လိုပိုးတွေ့ရတယ်အခြေအနေကဘယ်လိုအန်ဒီအဆင့်ရောက်နေမနေဆန်းစစ်ပြီးဓတိပေးတာဖြစ်ကြောင်းယောဂပိုးမွှားပေးတာပညာရှင်ရိုဇာကပြောပါတယ
်။ Entonces lo que pretende este proyecto es tener este conocimiento
para poder predecir usa kayoga ဖြစ်လာမှာကိုကြိုးပြီးတော့ခံမှန်းတွက်ချက်နိုင်စေဖို့ပါကျမတို့မှာမကြသေးခင်ကပဲဖြစ်ခဲ့တဲ့ kayoga မျိုးပေါ့လေတကယ်လို့ဘလို့ virus ပိုးမျိုးကူးစက်ပြန့်နှံ့နေတယ်ဆိုတာသိမယ်ဆိုရင်အဲ့ဒီပိုးပြန့်နှံ့နိုင်တဲ့ data အတွက်အန်ဒီယာရှိချောင်းပြမြေပုံထုတ်ပေးနိုင်မှာဖြစ်ပြီးတော့ဘယ်နေရာမှာတော့ဒီပိုးအန်ဒီယာကြီးနေပြီဆိုတာကိုသတိပေးနိုင်မှာပ
ါတို့ရဲ့စီမံကိန်းထဲမှာ data ကအတိုင်းဝန်းတွေကိုပါဆက်သွဲပြီးတို့ရဲ့တဘာဝဝင်းကျင်တဲ့လူမှုရေးပြဿနာဆိုင်ရာတွေကိုပါနားလည်အောင်ဆွေးနွေးတာအကြံပေးတာတွေလည်းပါဝင်ပါတယ်။သူတို့ရဲ့မရီဒါဓာတ်ခွဲခန်းဟာဇွန်နိုတိယောဂအရေးတကြီးကာကွယ်ရေးစီမံကိန်းဝင်နိုင်ငံပေါင်း22နိုင်ငံရဲ့အဖွဲ့အစည်းပေါင်း200နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။လူနဲ့တရိတ်ဆန်ကြားကူးစက်တဲ့ဇွန်နိုစစ်ယောဂဟာနှစ်ထောင်ပေါင်းများစွာကတည်းကရှိခဲ့တာဖြစ်ပေမဲ့လွန်ခဲ့တဲ့အနှစ်20ကျော်လောက်ကမှတိုးလာတာဖြစ်ပါတယ်။အရိကကတော့တတော်ပြုံးတိမှုတွေကနေလူနဲ့အိမ်မွေးတရိဆန်တွေရဲ့တော်ရိုင်းတရားတွေနဲ့ထိတွေ့မှုတွေပိုးပြီးညားလာစေတာကြောင့်တိုးလာတဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်ဒေါခင်မျိုးသက်ပတ်စဉ်တင်ပြတဲ့သိပ္ပံတဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VOS စနေနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအထင်းထုတ်တွေကိုဒေါခင်မျိုးသက်ကပဲပြောပြပေးပါအောင်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်စလိုဗင်းစ်မြို့မှာတောက်တာနေကရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးရသူကအနည်းဆုံး9ဦးရှိပြီးတော့ဒဏ်ရာရသူက18ဦးရှိပါတယ်ယူကရိန်းရဲတပ်ဖွဲ့ကတော့ S-300 အမျိုးအစားရုရှားဒုံးကျည်နဲ့လူငယ်တိုက်ခန်းအဆောက်အုံ10လုံးကိုထိမှန်ခဲ့တာဖြစ်ပြီးတော့ငါးရက်တိုက်အဆောက်အုံအပေါ်ဆုံးတက်နှစ်ထပ်ပြိုကျခဲ့တယ်လို့ပြောပါတယ်။ကယ်ဆယ်ရေးအဖွဲ့ရအသက်ရှင်တန်းရသူတွေကိုရှာဖွေနေစေပါ။အမေရိကန်စစ်အထိတ်တန်းလျှောက်စစ်တမ်းပေါက်ကြားမှုတန်တရားနဲ့ဖမ်းခံနေရတဲ့လေးလံမျိုးသားပြည်ချောင်းတက် Jack Dashia ကိုဖရက်ဆင်ဒရှိုလုံးကိုဆွဲချက်နဲ့တောက်ကြနေမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွက်ရုရှားကယူကရိန်းကိုပါလက်နက်တွေရောင်းချမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးချင်ကန်းကတောက်ကြနေမှာပြောပြီးတော့ရုရှားကိုစီးရီးယားအကူအညီတွေပေးနိုင်တယ်ဆိုတော့အနောက်နိုင်ငံတွေရဲ့စိုးရင်ချက်ကိုတုံ့ပြန်ပြောကြလိုက်ပါတယ်။ဧပြီလ13ရက်ကနေ19ရက်နေ့ထိအာရှဒေသခီးသွားနေတဲ့အမေရိကန်နိုင်ငံရဲ့ဌာနအတိုင်းအမြင်ကဒဲရက်ရှိုလီဟာစင်ကာပူမှာမြန်မာပါဝင်ဒေသရင်းစင်ကာမှုအရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနကချက်တပရီနေမှာသတင်းထုတ်ပြန်ခဲ့ပါတယ
်။သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အမနေ့ဖက်အတန်းနဲ့အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ရောဘတ်ဘက်စ်တို့ဖြစ်ပါတယ်။VOA စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းလဲနှစ်သက်ကူကာလမှာရန်သူမျိုး၅ပါးရန်ကနေကင်းဝေးနိုင်ကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။
This program has come to you from the Voice of America, Washington.